ထိုင်းနိုင်ငံတောင်ပိုင်းခရိုင်အသီးသီးမှာအကြောင်းအမျိုးမျိုးနဲ့ပြည်ထောင်ကြခံနေရတဲ့မြန်မာရွှေပြောင်းအလို့သမား200နီးပါးကိုဖေဖော်ဝါရီ14ရက်နေ့ကရနောင်းမြို့ကနေကော့တောင်းမြို့ကိုပြန်ပို့ခဲ့ပါတယ်။ဒီအကြောင်း VOA သတင်းတော့မေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံရဲ့တောင်ပိုင်းခရိုင်အသီးသီးမှာအကြောင်းမျိုးမျိုးကြောင့်ပြည်ထောင်ကြခံရပြီးတဲ့မြန်မာရွှေပြောင်းလို့သာ169ယောက်ကိုနေရက်ကိုပြန်ပို့လိုက်တယ်ဆိုပြီးထိုင်းဆိုရဘက်ကထုတ်ပြန်လာရှိကြောင်းထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်။နေ့ကကျွန်တော်တို့နောင်စင်လာဘက်ကအချုပ်ပေါ်နဲ့အဲရနေပြီးပြန်လွတ်တဲ့လူကတော့ထိုင်းအတူထုတ်ပြန်လာတော့အလုံးမကြရနဲ့68ယောက်တို့ဒီနေ့မှထုတ်ပြန်လာတူတယ်
ထိုင်းနိုင်ငံတောင်ပိုင်းခရိုင်အသီးသီးကထောင်ဒီထဲမှာပြည်ထောင်အမျိုးမျိုးနဲ့ဖမ်းဆီးခံရတဲ့မြန်မာတွေကိုလူရဲစီတဲ့အခါမှာမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့အတွက်ရနောင်းလူဝင်မှုကြီးကြပ်ရေးအချုပ်မှာထားရှိတာပါအဲ့ဒီအချုပ်ထဲမှာလနဲ့ချီပြီးကြန့်ကြာနေတာကြောင့်နှစ်တစ်ကူးမှာအမိမြန်မာနိုင်ငံကိုပြန်ပို့ရေးပါဆိုတဲ့စာတမ်းကိုကင်ပြီးဇန်နဝါရီလတုန်းကလည်းမြန်မာ200ကျော်ဟာဆန္ဒပြခဲ့ကြပါတယ်မြန်မာရီယာအချုပ်ထဲမှာလနဲ့ချီကြန့်ကြာနေခဲ့တာကြောင့်နှစ်စဉ်ဆန္ဒပြတောင်းဆိုတာတွေဖြစ်ခဲ့ကြောင်းဦးမင်းဦးကလည်းပြောပါတယ်
။ဟို96လကျော်အောင်တွားပြီးအဲ့လိုမျိုးနေရတာတဲ့။အဲအများဆုံးအားဖြင့်တော့လနဲ့ချီနေရတဲ့လူတွေပေါ့လေ။ငါသုံးပါနဲ့အဲ့လိုအထက်ကြီးအဲ့လိုလူတွေအနေနဲ့ဘယ်လိုမှတင်းပြိုးပါတော့နော်။ဟိုမခံစားနိုင်တဲ့အမှအဲ့လိုကြောင့်မလို့သူတို့ကမြင်ကြတာ
။ကိုဗစ်ကပ်ဘေးကာလကစပြီးမြန်မာဘက်ကလက်ခံနိုင်တဲ့အရေးအတွက်ပေါ်မူတည်ပြီးလူစုခွဲကတလကိုတစ်ချိန်နှစ်ချိန်ခန့်သာလူအကန့်အသတ်နဲ့ပြန်ပို့ပေးနေတာကြောင့်ကြန့်ကြာမှုတွေဖြစ်ပြီးအချုပ်ထောင်ထဲမှာ6လကျော်9လလောက်ထိဆက်ပြီးနေထိုင်နေရသူတွေလည်းရှိခဲ့ပါတယ်။ဒီအတွက်ကြောင့်လူရက်စိတ်မြန်မာတွေဟာနေရက်ပြန်ပို့ပေးဖို့အတွက်2022ခုနှစ်2023ခုနှစ်2024ခုနှစ်တည်းမှာ3နှစ်ဆက်တိုက်ရနောင်းလာဝကအချုပ်မှာဆန္ဒပြခဲ့မှုတွေလည်းဖြစ်ပွားခဲ့ပါရဲ့ရှင်။